မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ TikTok CEO ဖြစ်လာနိုင်တဲ့ Instagram တီထောင်သူဆိုတဲ့သတင်း MPU ကတ်သုံးဆွဲသူများ KBZ Pay Mobile ပတ်စံအိတ်အတွင်းသို့ချက်ချင်းငွေဖြည့်သွင်းနိုင်မယ်ဆိုတဲ့သတင်း$299ကျတဲ့မဲ့ Oculus Quest 2ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ရှင်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ TikTok CEO ဖြစ်လာနိုင်တဲ့ Instagram တီထောင်သူဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် TikTok နဲ့ Oracle ကတော့သဘောတူညီမှုရရှိဖို့ဆက်လက်ဆောင်ရွက်နေပါတယ် TikTok ဟာလစ်လက်နေတဲ့ CEO ယာတုအတွက်ခန့်အပ်ဖို့လဲစီစဉ်နေပါတယ်အရင်တုန်းက Kevin Mira ကိုခန့်အပ်ခဲ့ပေမဲ့လအနေငယ်အကြာယာတုကနေနှုတ်ထွက်သွားပါတယ် TikTok က2018ခုနှစ်က Facebook ကထွက်ခွာသွားပြီးတော့ Instagram 12ဘတ်တီထောင်သူ Kevin Systrom ကိုခန့်အပ်ဖွဲ့ရှိပါတယ် TikTok နဲ့ Kevin Systrom ကြာတွေးနှွေးမှုကအစောပိုင်းအစ်စ်မှာပဲရှိသေးတယ်လို့ New York Times ကဖော်ပြခဲ့ပါတယ်။ Instagram 12ဘတ်တီထောင်သူ Kevin Systrom ဟာ2012ခုနှစ်မှာ Instagram ကို $1 billion နီးပါးနဲ့ Zuckerberg နဲ့ Facebook စီမှာရောင်းချခဲ့ပါတယ်။နောက်ပြီးကုမ္ပဏီကမထွက်ခွာခင်မှာ Instagram သုံးဆွဲသူ billion ဝက်နီးပါးရရှိအောင်တိစောက်ပေးခဲ့ပါတယ်။ဆက်လက်ပြီး MPU ကတ်သုံးဆွဲသူများ KBZ Pay Mobile ပတ်စံအိတ်အတွင်းသို့ချက်ချင်းငွေဖြည့်သွင်းနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Online ငွေပေးချေမှုပြုလုပ်ရမှာအသုံးပြုဖို့ e-commerce မှတ်ပုံတင်ထားတဲ့မြန်မာ Payment Union MPU ကတ်ကင်ဆောင်ထားသူတွေဟာ KBZ Pay Mobile ပတ်စံအိတ်အတွင်းကိုချက်ချင်းငွေဖြည့်သွင်းနိုင်မယ်လို့သိရပါတယ်။အဆိုပါလှုပ်ဆောင်ချက်မှာ MPU Cash In ဖြစ်ပြီးတော့အစီအမြင့်တင်ထားတဲ့ KBZ Pay Version 3.0 Application မှာအသုံးပြုနိုင်မယ်လို့သိရပါတယ်။ကမ္ဘောဇားဘဏ်ဝန်ဆောင်မှုအသုံးမပြုသူတွေအနေနဲ့လည်းအခြားပြည်ရင်းဘဏ်များမှထုတ်ပေးထားတဲ့ကတ်တွေကိုအသုံးပြုပြီးတော့ KBZ Pay Mobile ပတ်စံအိတ်အတွင်းကိုငွေဖြည့်သွင်းနိုင်မှာပဲဖြစ်ပါတယ်။ KBZ Pay အသုံးပြုသူတွေအနေနဲ့သူတို့ရဲ့ Mobile ပတ်စံအိတ်ထဲမှာထည့်သွင်းထားတဲ့လက်ကျန်ငွေပမာဏထူးထူးခြားခြားမြင့်တက်လာတာကိုကျွန်တော်တို့တွေ့မြင်နေရပါပြီ။ဒီနှစ်အစောပိုင်း January လနဲ့နှိုင်းယှဉ်ရင်2020ခုနှစ်ဇွန်လမှာကျွန်တော်တို့ရဲ့လှုပ်ဆောင်ချက်အသုံးပြုသူတွေရဲ့ငွေကြေးပမာဏ169ရာခိုင်နှုန်းမြင့်တက်လာပါတယ်။ MPU Cash In လှုပ်ဆောင်ချက်ကကျွန်တော်တို့ရဲ့ KBZ Pay အသုံးပြုသူတွေနဲ့ MPU ကတ်ကင်ဆောင်သူတွေကိုပို့ပြီးအဆင်ပြေလွယ်ကူအောင်ဝန်ဆောင်မှုပေးမှာဖြစ်ပြီးတော့ဒီရလက်ကင်ကနန်းတွေဟာလည်းဆက်လက်မြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်လို့ Mr. Chong Ho Yan ဖြစ်ဆက်ပြောကြားခဲ့ပါတယ်။ MPU ကတ်ကင်ဆောင်သူတွေအနေနဲ့ KBZ Pay Mobile ပတ်စံအိတ်အတွင်းငွေဖြည့်သွင်းခြင်းအတွက်တစ်ချိန်အတွက်ဝန်ဆောင်က200ကျပ်ကြားတင်မှာဖြစ်ပြီးတော့တစ်ချိန်အတွက်အများဆုံးငွေကျပ်3သိန်းအထိဖြည့်သွင်းနိုင်မှာပဲဖြစ်ပါတယ်။တစ်ရက်အတွက်ငွေကြေးလှုပ်ဆောင်မှုပမာဏကစုစုပေါင်းငွေကျပ်တသန်းအထိဖြည့်သွင်းနိုင်မယ်လို့သိရပါတယ်။ MPU Cash In လှုပ်ဆောင်ချက်အသုံးပြုရန်အတွက် KBZ Pay အသုံးပြုသူတွေအနေနဲ့၎င်းတို့ရဲ့ MPU Card ဘဏ်နဲ့ e-commerce လှုပ်ဆောင်ဖို့ mobile phone number တွေကိုမှတ်ပုံတင်ဖို့လိုအပ်ပြီးတော့ e-commerce မှတ်ပုံတင်ဖို့ဆောင်ရွက်ပုံအစစ်အစမှာဘဏ်တစ်ခုနဲ့တစ်ခုကွာခြားမှုရှိနိုင်မယ်လို့သိရပါတယ်။ KBZ Pay အသုံးပြုသူတွေအနေနဲ့ mobile ပတ်စံအိတ်ထဲသို့ MPU Card အသုံးပြုကငွေဖြည့်သွင်းတဲ့လှုပ်ဆောင်ချက်အတွက်ဗီဒီယိုသင်ငန်းစာတွေကို KBZ Pay application နဲ့ Facebook စာမျက်နှာတို့မှာလေ့လာနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့$299ကျတဲ့မဲ့ Oculus Quest 2ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook Connect Conference အတွင်းတည်တံ့ VR ထုတ်ကုန် Oculus Quest 2ကိုမိတ်ဆက်လိုက်ပါတယ်။ Oculus Quest 2ဟာအရင်ထုတ်ကုန်ထက်ရုပ်ထွက်အရေးအသွေး50ရာခိုင်နှုန်းပိုကောင်းပြီးတော့ Display ကလည်းကြည်တောက်နေပါတယ်။ဒါ့အပြင် 90Hz Refresh Range ထောက်ပံ့ထားပေမဲ့ဈေးနှုန်းကလည်း$299ပဲရှိပါတယ်။ Facebook က Quest ကိုအကောင်းဆုံး VR ထုတ်ကုန်အဖြစ်ဖန်တီးဖို့စိုင်းပင်းနေပါတယ်။ Quest 2ထုတ်ကုန်မှာ LCD အသုံးပြုထားပြီးတော့ရုပ်ထွက်အရေးအသွေး1832/1920ပေါဝင်လာပါတယ်။ Quest 2ဟာအရင်ထုတ်ကုန်ထက်10ရာခိုင်နှုန်းပေါ်ပါပါတယ်။ Quest 2ကို October 23ရက်မှာစတင်ရောင်းချပါမယ်။$299တန်မော်ဒယ်မှာတော့ storage 64GB ပါဝင်ပြီးတော့$399မော်ဒယ်မှာတော့ storage 256GB အထိပါဝင်လာပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဃာသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။